ကာဇာကမ်းမြောင်ဒေသကိုမြေပြင်တပ်တွေဝင်ရောက်စီးနင်းဖို့ Israel စစ်သည်တောင်းကနန်အစင်သင့်ပြင်သားပြီလို့ Israel ကာကွယ်ရေးဝန်ကြီး Yoav Gallant ကပြောကြားလိုက်ပါတယ် ဒါပေမဲ့ဂါဇာကိုမြေပြင်ထိုးစစ်တွေဘရော့လုံမလဲဆိုတာကိုတော့သူကမပြောသွားပါဘူး။နေ့စပ်တစ်ချောင်းလုံးမှာအစ္စရေးကစစ်သည်3000ကျော်တပ်ဖြန့်စုစည်းထားတာပါ။အောက်တိုဘာ9ရက်နေ့ကဟာမတ်စ်တိုက်ခိုက်ရေးသမားတွေအစ္စရေးနိုင်ငံတွင်အလစ်အငိုက်တိုက်ခိုက်မှုကြောင့်အရသားအများစုအပါအဝင်လူပေါင်း1400ရာသေဆုံးခဲ့ရပါတယ်။ဒီပေါ်မှာအစ္စရေးလေကြောင်းကနေလက်တုပ်ပြန်ခဲ့သလိုဟာမတ်စ်တို့ထိန်းချုပ ဒီမတိုင်ရင်ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရောပြည်တွင်းဝန်ကြီးချုပ်ဆူနက်တို့ကပါအစ္စရေးကိုလာရောက်ပြီးဟားမတ်စ်ကိုစစ်ဆင်မဲ့အစ္စရေးကိုထောက်ခံမှုပြသကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။